ဂါဇာစတန်နိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်ထဲအဓိကရုံးတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှေ့နေရုံအကြီးအကဲဆရစ်ရှယ်လာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတလွှကရင်ခွဲရုံးတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတွက်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစုတွေပါဝင်တယ်လို့လည်းပြောပါတယ်။တေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနောက်ထပ်သတင်းထုတ်ပြန်မယ်လို့လည်းပြောပါတယ်။အရင်ဆိုရက်ပြည်တော်စုကနေခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းဂါဇာစတန်နိုင်ငံမှာအသေးပြောက်အများဆုံးစုပူးမှုဖြစ်တယ်လို့လည်းပြောပါတယ်။ရင်းနှံထုတ်လုပ်တဲ့ဂါဇာစတန်မှာဓာတ်ဆီဆေးထိုးတက်လာခဲ့တဲ့နောက်ဆန္ဒပြပွဲတွေကနေအကြမ်းဖက်စုပူးမှုတွေဖြစ်ပွားခဲ့တာပါ။ဆန္ဒပြပွဲတွေမှာလူပေါင်း 5,000 လောက်ပါဝင်ခဲ့ကြောင်းနဲ့ January 5ရက်နေ့ကတော့အဆိုးဆုံးဖြစ်ခဲ့ပြီးအဲ့ဒီနေ့ကမြို့ကြီးအတော်များများမှာအစိုးရအဆောက်အဦတွေကားတွေဗန်တွေနဲ့ဈေးဆိုင်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြတယ်လို့လည်းအစိုးရရှေ့နေရုံအကြီးအကဲကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေကိုထိန်းနိုင်ဖို့အတွက်တမရကဆမ်ချိုမတိုယာကပ်ကရုရှားဥဆောင်တဲ့ဆေးမဟာမိတ်ဖွဲ့ကိုအကူအညီတောင်းခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူက 9,000 ကျော်ရှိနေပါတယ်။